ပခီးစင်တွေအတွင်းမှာမြန်မာနိုင်ငံကိုဘာမာလို့ဒီဒေါန်ဆန်းစုကြည်ကနေပြီးတော့ခေါ်ဝေါ်တုံးဆွဲတာဟာဥပဒေနဲ့ဆန့်ကျင်တဲ့ကိစ္စမဟုတ်ဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိပုဂ္ဂိုလ်တွေကခြေပါလိုက်ကြပါတယ်။မြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကတော့အခုလိုခေါ်ဝေါ်တုံးဆွဲတာဟာဖွဲ့စည်းပုံဥပဒေနဲ့ဆန့်ကျင်နေတဲ့အတွက်ကြောင့်မြန်မာနိုင်ငံအဖြစ်နဲ့တုံးဆွဲဖို့အသိပေးအကြောင်းကြားတဲ့အကြောင်းကိုဒီကနေ့သတင်းစာထဲမှာဖော်ပြထားတာဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ရန်ကုန်မြို့ကနေကိုရဲကျော်အောင်ကသတင်းပေးပို့ထားပါရရှင်
။မြန်မာဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်အနေနဲ့သူမရဲ့မိန့်ခွန်းတွေမှာမြန်မာနိုင်ငံကိုဘာမှလို့ပြောဆိုအသုံးပြုနေတဲ့အပေါ်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဇွန်လ28ရက်ရက်စွဲနဲ့မြန်မာနိုင်ငံလို့သုံးဆွဲပါလို့အတိအပြေအကြောင်းကြားတာတောင်ပေးပို့လာတယ်လို့ဒီနေ့ထုတ်နိုင်ငံပိုင်သတင်းစာတွေရဲ့စာမျက်နှာမှာဖော်ပြလာပါတယ်။ဖွဲ့စည်းပုံချင်ကဥပဒေပုံမှန်405မှာပါရှိတဲ့အတိုင်းနိုင်ငံရေးပါတီတွေအနေနဲ့တည်ဆဲဥပဒေတွေကိုလေးစားလိုက်နာပါမယ်လို့ဆိုထားတဲ့အတွက်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်အနေနဲ့လည်းဒီဥပဒေတွေကိုလေးစားလိုက်နာရမယ်ဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအကြောင်းကြားစာပေးပို့ပြီးသတင်းစာတွေမှာသတင်းထုတ်ပြန်ခဲ့တာလို့သိရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်အနေနဲ့ဇွန်လ10ရက်နေ့ကထိုင်းနိုင်ငံမှာကျင်းပပြုလုပ်ခဲ့တဲ့ကမ္ဘာစီးပွားရေးဖိုရမ်မှာမိန့်ခွန်းပြောကြားခဲ့စဉ်ကမြန်မာနိုင်ငံကိုဘာမှလို့တုံ့နှုတ်ခဲ့တာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးဖွဲ့စည်းပုံအခြေခံဥပဒေပုံမှန်အခန်း1ပုံမှန်2မှာဖော်ပြချက်အတိုင်းမြန်မာလို့တုံ့ဆွဲဖို့ဇွန်လ10ရက်နေ့ကလည်းအကြောင်းကြားစာတောင်ပေးပို့ခဲ့တယ်လို့သိရပါတယ်။ဒီလိုမျိုးရုပ်ောက်ပွဲကော်မရှင်ကပေးပို့လာတဲ့အကြောင်းကြားစာနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဦးညာဝင်းကအခုလိုပြောပါတယ်
။တော်တော်စာဖို့တာဟုတ်ပါတယ်။ဒါကတော့ဒေါ်ဆန်းစုကြည်နာမည်နဲ့ပို့တယ်။ဒေါ်ဆန်းစုကြည်ဒီစာကိုမသိသေးဘူး။ဒါကြောင့်ဒေါ်ဆန်းစုကြည်ရဲ့သဘောထားဘယ်လိုရှိမလဲဆိုတော့ကျွန်တော်မပြောနိုင်ဘူး။အခုမြန်မာနိုင်ငံမှာဖွဲ့စည်းပုံကတော့ဥပဒေစာအုပ်အဲ့ဒီမှာမြန်မာသားသာအဓိက။အော်မြန်မာလူကြီးရတဲ့ဖွဲ့စည်းပုံဖြစ်တာဥပဒေက authentic အင်္ဂလိပ်ဘာသာပြန်ကဘသူပြန်မှမသိဘူးတရားဝင်ဘာသာပြန်လို့လည်းမဖော်ပြထားဘူးအဲ့ဒါကြောင့်ကျွန်တော်တို့ဟိုဘာမှမြန်မာဆိုတဲ့ဟာကအင်္ဂလိပ်လိုမှပါလားအမှန်လိုမှအရင်ကမြန်မာနိုင်ငံမှာအခုလည်းမြန်မာနိုင်ငံမှာ
ဖွဲ့ချုပ်ဥက္ကဋ္ဌရဲ့ဥရောပခီးစဉ်မိန့်ခွန်းတွေမှာလည်းမြန်မာနိုင်ငံကိုဘာမှလို့ထပ်မံပြောဆိုနေတာကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဇွန်လ28ရက်ရက်စွဲနဲ့အကြောင်းကြားစာတစ်စောင်ထပ်မံပေးပို့ရုံသာမကနိုင်ငံပိုင်သတင်းစာတွေရဲ့စာမျက်နှာတွေပါသတင်းအဖြစ်အတိအလင်းဖော်ပြလာတာကိုမြင်တွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံအဖွဲ့ဝင်တူဖြစ်တဲ့ဦးဝင်းတင်ကလည်းအခုလိုပြောပါတယ်
။ဟိုကမာဒနာနဲ့ဟိုပြောမယ်ဆိုရင်တော့ဟိုချောမွေးပါနေပြီချက်ဆိုတဲ့တကားကြည့်ရဗျာမဟုတ်တဲ့အသေးဖွဲ့ကိစ္စတွေကိုအကျက်ချက်နေတာဒီဥက္ကဋ္ဌပြောတဲ့ခါဘာမှဆိုတာအင်္ဂလိပ်လိုပြောတဲ့ခါမှာဘာမှလို့ပြောတာဘာမှလို့ပြောတဲ့ခါမှာအဲ့ဒါမြန်မာနိုင်ငံလို့ပဲပြောတာပဲအင်္ဂလိပ်မှာသူ့နဲ့သူဒီလိုပဲကမားနေသိတဲ့နာမည်ပေါ့ဗျာဟုတ်လားဘယ်လိုအကြောင်းကြောင့်ပဲသိသိအဲ့ဒါကိုလိုနီဆိုတာတွေကခေါ်သွားတယ်ခေါ်ခေါ်အဲ့ဒါတော့သတင်းစာတွေကရေးလို့ပဲခေါ်ခေါ်ဆိုတာနာမည်ပဲအေးကြည့်တာကကျွန်တော်အနှစ်သာရအားဖြင့်ဟုတ်လားဘာမှပြီးဟုတ်လားကိုလိုနီခေတ်ပြန်သွင်းမယ်လို့ကျွန်တော်ပြောနေတာမဟုတ်ဘူးဒါအခြေခံဥပဒေနဲ့မညီဥညီတယ်ဆိုတာကလည်းရှင်းရှင်းပြောရင်အခြေခံဥပဒေကတမတ်ကြံတဲ့ဆိုပဲလို့ကမ္ဘာမှာလူတွေသံပေါင်းလားသံပေါင်းများစွာဟာဘာမှဘာမှလို့ပဲသိတယ်ဗျာအဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောချင်တာဒါဒီကော်မရှင်တို့ဘာလို့ကသူတို့ဝင်ပြီးတော့တမိချုပ်တိုင်နေတဲ့သဘောပဲဖြစ်တယ်လို့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေကိုစက်မှတ်လာပုံနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဦးညောင်ဝင်းကအခုလိုတုံ့သက်ပါတယ်
ဒီကောင်းတဲ့အောင်ပါလုပ်နေတဲ့လူတွေမှာဘယ်လိုပဲလုပ်ဖို့ပရိယာဟာကိုပဲလုပ်ဖို့လိုအောင်မှာပေါ့ဗျာ။
ပြည်ထောင်စုကောက်ပွဲကော်မရှင်မှပါတီများရဲ့လုပ်ပုံကိုင်ပုံများကိုယခုနောက်ပိုင်းကာလတွင်မကြာခဏခေါ်ယူပြောဆိုသတိပေးလေရှိပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးညောင်ဝင်းကိုလည်းရွေးကောက်ပွဲကာလကမှန်မှန်သတင်းပေးပို့မှုနဲ့နေပြည်တော်ဇဗူတိတိမှာဇွန်လ14ရက်နေ့ကတရားစွဲဆိုထားတယ်လို့လည်းသိရပါဗျာ။